မင်းကင်းမြို့နယ်တောင်ဖြူရွာမှာလွန်ခဲ့တဲ့ဇူလိုင်လ28ရက်နေ့ကမင်းကင်း PDF အဖွဲ့ဝင်50ကျော်ကိုပြူစောတီအဖွဲ့ဝင်လို့ဆိုသူတွေကဝိုင်းဖမ်းပြီးတော့စစ်တပ်လက်ထက်လွှဲပေးခဲ့တာပါ။အဲ့ဒီရွာမှာပြူစောတီအဖွဲ့ဝင်တွေလို့ဆိုသူတွေစီရေးလေ့ကျင့်နေတဲ့အကြောင်းမင်းကင်း PDF အဖွဲ့ကသတင်းရလို့ဆိုပြီးသွားထောက်လာတဲ့အချိန်မှာပြစ်ခတ်မှုဖြစ်ပြီးတဲ့နောက်အဖမ်းခံလိုက်ကြလာလို့မင်းကင်း PDF အဖွဲ့ကောင်ဆောင်သူက VOA ကိုပြောဆိုထားပါတယ်။တောင်ဖြူရွာဖြစ်စဉ်နဲ့ပတ်သက်ပြီးတော့အကြံဖက်တောင်ကျန်သူအလောင်း၃လောင်းအရှင်53ဦးကိုတူမီတနအလဲ50နဲ့အတူအရှင်ဖမ်းမိခဲ့တယ်လို့စစ်ကောင်စီကဓာတ်ပုံတွေနဲ့တကွသတင်းထုတ်ပြန်ခဲ့ပါတယ်။အဖမ်းခံရတဲ့မင်းကင်း PDF တပ်ဖွဲ့ဝင်တွေထက်ကအယောက်30ကျော်ကိုစကိုင်းတိုင်းကလေးမျိုးမှာရှိတဲ့မော်လိုက်ကလေးအချင်းထောင်ကိုပို့ဆောင်ထားပြီးတော့ကျန်တဲ့သူတွေစစ်ဆေးရုံမှာစေကူတမှုခံယူနေတဲ့အကြောင်းသတင်းရတယ်လို့မိသားစုဝင်တွေက VOA ကိုပြောပါတယ်။အဖမ်းခံရတဲ့တားဖြစ်သူကိုထောင်ဝင်စာတွေ့ချင်ပေမဲ့မိသားစုဝင်တွေကိုယ်တိုင်ကထွက်ပြေးပုန်းရှောင်နေရတာကြောင့်တွားမတွေ့ရဲပဲနဲ့အဝေးကနေစိတ်ပူနေရတယ်လို့အဖမ်းခံထားသူရဲ့မိသားစုဝင်တူက VOA ကိုပြောပါတယ
်။မော်လိုက်ကိုပို့လိုက်တယ်လို့ပြောကြတာချင်းဒီမှာသားများအရင်ဆုံးကိုပို့တယ်တဲ့ဒီမှာသားတို့အများလည်းကျွန်တော်တို့ကလည်းဒဏ်ရာတွေပါတယ်လို့လည်းကိုယ်လည်းမမြောက်ချင်းသူတို့ကမတရားနှိမ့်စ်ပြီးတော့မှပို့တာဆိုတော့ဒဏ်ရာတွေကိုလက်ကျိုးတဲ့လူနဲ့အဲ့လိုတော့တရင်နေရတယ်ရှင်ဒါပဲကိုယ်တိုင်ကတော့ဘာမှတွေ့လို့မရဘူးရှင်တွေ့ခြင်းနဲ့ရှင်ကျွန်မသားလေးကိုလည်းတွေ့ရင်လည်းပတ်ဆောင်လေးတွေပါလေးတွေလည်းပို့ခြင်းနဲ့ထမ်းမှန်တာလည်းတွေ့ခြင်းနဲ့ရှင်အဲ့ဒါကိုမှကျွန်မတို့ကလားမတွေ့ရဲလို့ပဲအခုမတွေ့ရတာရှင်ကျွန်မတို့အထွက်ပြေးတိတ်ဆောင်နေရတာရှင်တော့လည်းမှပဲနေရတာရှင
်အဖမ်းခံရသူနောက်သူရဲ့မိသားစုဝင်ကလည်းထောင်ဝင်စာတွေ့တွေ့ရင်နဲ့အဖမ်းခံရမှာကိုဆိုရင်လည်းလို့ပြောပါတယ်
လည်းလောလောဆယ်တော့သူ့လိုမရသေးတဲ့အတွက်ဘယ်သူမှလည်းသွားပြရတာမျိုးလည်းမရှိသေးဘူးကြ။ချွေလို့ရှိလို့ရှိရင်ပေါ့အမိသားစုတွေကဆွဲစီမှာမျိုးတွေပေါ့လေ။ဒီအခွဲကိုဒီဟာမျိုးတွေလုပ်ရင်ပေါ့ဒီမိသားစုတွေကအကျိုးဆက်ခံစားရတဲ့အခုမရှိမျိုးတွေပေါ့ဒီမိသားစုတွေကမှဒီသူတွေကိုအလိုမျိုးတွေအတိရောက်သွားမှအဲ့လိုတွေဆိုနေတယ်
စစ်ကြောရင်းမှာဒဏ်ရာရရှိသူနဲ့ COVID positive ဖြစ်တဲ့သူတွေကိုစစ်ဆေးရုံမှာစေကူတာပေးနေတဲ့အကြောင်းကြားသိရတယ်လို့လည်းဆက်ပြောပါတယ်
။ကြားတဲ့သတင်းတွေကတော့အခုကပိုဆက်တက်ကလည်း9ရောက်တွေ့ရပေါ့။နောက်ပြီးတော့ကျတော့အခုပြောတဲ့ကျိုးတုပ်တဲ့ဒဏ်ရာတွေကလက်တွေပါတွေပုံလုံးမှုစေကူနေရတာလည်း8ရောက်အဖွဲ့ရှိတယ်ပေါ့။ကျန်းမာရေးကောင်းတဲ့လူတွေကတော့အခုပြောတဲ့မော်လိုက်ကလေးအချုပ်ထောင်ထဲကိုရောက်သွားပြီးအဲ့လိုတွေသတင်းရတာပေါ့။
စစ်တပ်ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အဖမ်းခံထားသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ဘာမှမပြောဘဲသူတို့ကိုဥပဒေအရအရေးယူသွားမယ်လို့ပဲပြောပါတယ
်။လက်ရှိအခြေအနေကတော့ကျွန်တော်တို့ဖြစ်စင်းနေတာရှိပါတယ်ဗျာ။ဖြစ်စင်းနေတဲ့ရှိတယ်ကျွန်တော်တို့ဟာလည်းဥပဒေနဲ့အညီပဲဆောင်ရွက်သွားမယ
်။တောင်ဖြူရဖြစ်စင်မှာစစ်ကောင်စီဘက်ကအလောင်း၃လုံးနဲ့53ဦးအရှင်ဖမ်းမိခဲ့ကြောင်းထုတ်ပြန်ပေမဲ့အမှန်တကယ်အဖမ်းခံရသူက59ဦးဖြစ်တယ်လို့ PDF ဘက်ကပြောပါတယ်။ဖမ်းဆီးခံရသူတွေဟာအသက်18နှစ်ကနေ50အရွယ်ထိဖြစ်ပြီးလူငယ်တက္ကသိုလ်ကျောင်းသားတွေအများစုပါဝင်ပါတယ်။လက်ရှိမှာ48ဦးသာအသက်ရှင်ရရှိပြီးတော့ PDF ကောင်းဆောင်လို့ယူဆရသူ9ဦးအသက်ခံရတဲ့အကြောင်းမိသားစုဝင်တွေပြောဆိုထားပေမဲ့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။